ရှင်များရှင်ဒီကနေ့ကြားရောက်တဲ့52ရက်အာဇာနည်နေ့အထိမ်းအမှတ်ဖြစ်NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဌာနချုပ်မှာအခမ်းအနားတရကျင်းပခဲ့တဲ့လူသိရပါတယ်ဒီအခမ်းအနားကိုနိုင်ငံရေးပါတီအသီးသီးကပုံကူများတိုင်းရင်းသားခေါင်းဆောင်များဖြင့်တန်တမာတွေနဲ့တက်ရောက်ခဲ့ကြတယ်လို့ကြားသိရပါတယ်အခမ်းအနားမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့ထုတ်ပြန်ချက်ကိုလည်းဖတ်ကြားခဲ့တဲ့လူသိရှိ ပရေစီအဖွဲ့ချုပ်မှကျင်းပပြုလုပ်ခဲ့ရမှာမနေ့ပိုင်းမှာတော့အာဇာနီခေါင်းဆောင်ကြီးတွေအတွက်စွန့်ကြွေးအမျှဝေခြင်းနဲ့စေနာရီ38မိနစ်အချိန်မှာအော်အော်ဆဲပြီးဂုဏ်ပြုအလေးပြုခဲ့ကြပါတယ်ဒီနေ့တနင်္လာအချိန်မှာတော့အာဇာနီနဲ့အခမ်းအနားကိုစတင်ကျင်းပခဲ့ပြီးဘဟုအလုံးမှုဆောင်ကော်မတီဝင်ဦးညွန့်ဝေကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်ကိုအခုလိုဖတ်ကြားသွားပါမယ်။အာဇာနီနဲ့ပတ်သက်ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကထုတ်ပြန်တဲ့ကြေညာချက်နဲ့ပတ်သက်ပြီးအတန်များမရှင်းလင်းတာကြောင့်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကတင်းနဲ့ပြန်ကြိုင်းအဖွဲ့ဝင်ဦးမြင့်သိန်းကဗီဒီယိုကိုအခုလိုပြန်လည်ဖတ်ပြခဲ့ပါတယ်
။ဘိုးချုပ်နှင့်ခေါင်းဆောင်ကြီးများဦးဆောင်လမ်းပြခဲ့သောပြည်ထောင်စုစိတ်သက်ခြင်းငြိမ်းချမ်းသာယာသောနိုင်ငံရေးပတ်ဝန်းကျင်ကိုဖန်တီးပြီးအမျိုးသားညီညွတ်ရေးကိုခိုင်ခိုင်မာမာတည်ဆောက်၍စစ်မှန်သောဒီမိုကရေစီနိုင်ငံပေါ်ထွန်းလာရေးအတွက်ကကြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဦးတင်ဦးနှင့်အထွေထွေတွင်မူဒေါ်အောင်ဆန်းစုကြည်တို့အားနေအိမ်များတွင်ထိမ့်သိမ်းထားခြင်းမှချွင်းချက်မရှိအမြန်ဆုံးပြန်လည်လွတ်ပေးရန်ခါခွေရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌခွန်ထွန်းဦးအထွေထွေစိုင်းညွန့်လွင်နှင့်အခြားတိုင်းရင်းသားခေါင်းဆောင်များအားဖမ်းပြီးထုတ်နှောင်ထားခြင်းမှချွင်းချက်မရှိအမြန်ဆုံးပြန်လည်လွတ်ပေးရန်ဒါ့ငယ်အကျဉ်းချခံနေကြရသောပြည်သူလူထုကိုယ်စားလှယ်များတိုင်းရင်းသားပြည်သူလူထုကိုယ်စားလှယ်များအပါအဝင်ကိုချင်းချင်းမရှိအမြန်ဆုံးပြန်လည်လွတ်ပေးရန်ဒါကြီးမိမိတို့ဤနိုင်ငံရေးယုံကြည်ချက်ကြောင့်ပြည်တံများကြခံနေကြရသောနိုင်ငံရေးအကျဉ်းသားများအားလုံးကိုချင်းချင်းမရှိအမြန်ဆုံးပြန်လည်လွတ်ပေးရန်ငါအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဤချိတ်ပိတ်ချင်းခံထားရသည့်အစဉ်စဉ်သောစီယုံရေးဖွဲ့ရုံးများကိုအမြန်ဆုံးပြန်လည်ဖွင့်လှစ်ပေးရန်ဒါစလုံးနိုင်ငံရေးပါတီများမှတ်ပုံတင်ခြင်းဥပဒေကပေးအပ်ထားသောအခွင့်အာဏာရနိုင်ငံရေးပါတီများအားစီယုံလှုပ်ရှားခွင့်ပေးရန်တို့ကိုနိုင်ငံတော်အေးချမ်းပါရရင်းနှင့်ဖွံ့ဖြိုးရေးကောင်စီကတိုင်းရင်းသားပြည်သူလူထု၏ဆန္ဒနှင့်အညီအမြန်ဆုံးအကောင့်တွေပေါ်ပေးပါရန်လေးနက်စွာကြေညာလိုက်ပြီးစက်မြက်9လ35ရက်နေ့တွင်ကျင်းပသောဘိုးအလုံးမှုဆောင်ဖွဲ့၏အစည်းအဝေးဆုံးဖြတ်ချက်အရဘိုးအလုံးမှုဆောင်ဖွဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပြုလုပ်တဲ့အာဂါနီနဲ့အခမ်းအနားနဲ့ပတ်သက်ပြီးတက်ရောက်လာတဲ့ဧည့်သည်တွေအကြောင်းကိုလည်းအခုလိုရှင်းလင်းပြောကြားသွားခဲ့ပါတယ်။
တန်တမာနေလည်းလာပါတယ်။တန်တမာမှာတန်ယုံတွေကတော့အမေရိကန်တန်ယုံ၊ကျွန်တော်ဗြိတိရှ်တန်ယုံ၊ပြင်သစ်တန်ယုံ၊ဂျာမနီတန်ယုံနဲ့အကုလသမဂ္ဂအဖွဲ့အစည်းတွေတက်ရောက်ပါတယ်။အထို့အတူပဲဝိုင်းရင်းနိုင်ငံရေးသမားကြီးများလည်းတက်ရောက်ပါတယ်။ပြီးတော့ကျောင်းသားခေါင်းဆောင်များဖြစ်တဲ့မင်းကိုနိုင်ကိုကိုကြီးအပါအဝင်ကျောင်းသားခေါင်းဆောင်၁၀ယောက်ခန့်တက်ပါတယ်။ထို့အတူပဲကျွန်တော်တို့တိုင်းသာနိုင်ငံပါတီအဖွဲ့များဖြစ်တဲ့ကမန်းကဦးတင်ငွေမွန်မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနိုင်ထွန်းသိန်းရခိုင်ကဒေါက်တာဆောမလအောင်နဲ့ဦးဧသာအောင်တက်ပါတယ်နောက်ပြီးတော့ချင်းကဦးတောင်ကိုထန်းနဲ့ဦးပုကြည်ချင်းတန်တက်ပါတယ
် NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်မှာဒီကနေ့အာဇာနီနေ့အခမ်းအနားကျင်းပခဲ့တဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်ဦးမြင့်သိန်းကပြောပြသွားတယ်